အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာအခြေအတဲကိုဖြေရှင်းတဲ့နေရာမှာပုံမထိရောက်မဲ့အခြားနည်းလမ်းတွေနဲ့အဖြေရှာဖို့စဉ်းစားတင်တယ်လို့မလေးရှားဝန်ကြီးချုပ် Anwar Ibrahim ကပြောလိုက်ပါတယ်မြန်မာအရေးဟာမလေးရှားနိုင်ငံပါဝင်ဒေသတွင်အင်းအင်းချင်းနိုင်ငံတွေအပေါ်မှာပါတည်ရမှုရှိနေတယ်လို့လည်းဝန်ကြီးချုပ်အိဘရာဟင်ကနိုင်ငံခြားရေးဌာနပွဲတစ်ခုမှာအင်္ဂါနေ့ကအတည်လို့ပြောဆိုခဲ့တာပါ မြန်မာကိစ္စကိုအာဆီယံဖွဲ့ဝင်နိုင်ငံတွေကဝန်ကြီးချုပ်တွေနဲ့ပါပြောဆိုခဲ့တယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်မြန်မာနိုင်ငံတွင်နိုင်ငံရဲ့အခြေအတဲတွေကြောင့်နေရာဆုံးခွာထွက်ပြေးခဲ့ရသူတွေဟာအင်းအင်းချင်းနိုင်ငံတွေတဲ့အလုံးအင်းနဲ့ဝင်ရောက်လာနေကြပြီးမလေးရှားနိုင်ငံမှာလက်ခံထားတဲ့မြန်မာဒုက္ခသည်တွေကနှစ်သိန်းဝန်းကျင်ရှိတယ်လို့လည်းပြောပါတယ်ထိုင်းနဲ့စင်ကာ ရတွေဟာမြန်မာစစ်ကောင်စီသားမကပဲသူတို့မှာပါတာဝန်ရှိရာရောက်တယ်လို့လဲမလေးရှားဝန်ကြီးချုပ်ကပြောပါတယ်ဒုက္ခတဲ့အချက်အသေးနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီကအိန္ဒိယအာဆီယံနိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းဖို့ငင်းဆန်နေတဲ့အတွက်အခြေအနေတွေပိုးပြီးတော့ဆိုးဝါးလာစေတယ်လို့လည်းပြောပါတယ်အာဆီယံအနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်လေးခုအတွင်းကျင့်သုံးလာတဲ့အပြုသဘောဆောင်ထိတွေ့ဆက်ဆံမှုတွေကတိတ်ပြီးတော့ဆက်ဆက်မှုမရှိတော့တာကြောင့်ပြည်သူရဲ့ဝင်မဆွဲရဆိုတဲ့အာဆီယံရဲ့မူကိုလှစ်လျော်မရှုလို့မဖြစ်တော့ဘူးလို့လည်းဝန်ကြီးချုပ်အီဘရာဟင်ကပြောဆိုသွားပါတယ်